2006 February လကနေ October လအတွင်းစင်ကာပူမှာမြန်မာနိုင်ငံကနေအင်ကူဖြစ်တဲ့တောရောက်လုကန်ခဲ့တဲ့အမှတ်ဖြူဖြူမှာကိုနှိမ့်ဆက်ညှဉ်းပန်းမှုနဲ့စင်ကာပူတရားရုံးက February လ7ရက်တနင်္လာနေ့မှာပြစ်ဒဏ်ဆင်ချက်ချမှတ်လိုက်ပါတယ်။အင်ကူမှာဖြူဖြူမှာကိုရင်းနှီးပူနဲ့ကိုကိုလောင်းခိုင်းမှုအပါအဝင်ကိုတိလျောက်ကျူးလွန်မှုငားမှုပြန်ဓာတုစီးရင်နဲ့ကြမ်းတိုက်ထားတဲ့အရေးတွေအတင်းတောက်ခိုင်းမှုတို့နဲ့အသက်36နှစ်အရွယ်လင်ဒန်စီးမှာအပြစ်ရှိတယ်လို့တရားရုံးက January လ17ရက်မှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အင်ရှင်မလင်ဒစီကိုခိုင်တရားသူကြီးက15ရက်ကြာအမှုဆစ်ဆဲပြီးတနင်္လာနေ့ကထောင်ဒဏ်3နှစ်ချမှတ်လိုက်တာပါခင်မွန်ဖြစ်သူအသက်44နှစ်အရွယ်လင်တန်ခွန်းကိုလည်းကိုတိလျောက်ကျူးလွန်မှုရှိကြောင်းအပြစ်ရှိကြောင်းတွေ့ရှိခဲ့တာဖြစ်ပါတယ်အလှဆိုင်ပိုင်ရှင်ဖြစ်တဲ့အင်ရှင်မအင်ကိုမတ်ဖြူဖြူမှာကိုနှစ်နာချေးဖြစ်တဲ့စင်ကာပူဒေါ်လာ11,800ပေးဖို့တရားရုံးကအမိန့်ချမှတ်ခဲ့တာဖြစ်ပြီးနှစ်နာချင်းမပေးနိုင်ရင်စီရဟာထောင်ဒဏ်သတင်း6ပတ်ကြာခံမှာပါသူခင်မွန်ဖြစ်သူကိုတော့မဖြူဖြူမှာကိုကိုထုလျောက်စော်ကားမှုနဲ့သတင်းပတ်6ပတ်ထောင်ဒဏ်ချမှတ်လိုက်ပြီးတော့နှစ်နာချင်းအဖြစ်နဲ့စင်ကာပူဒေါ်လာ900ပေးဆောင်ဖို့အတွက်အမိန့်ချမှတ်ခဲ့ပါတယ်